ဒီ NCA လက်မှတ်ထိုးပွဲနှစ်နှစ်ပြည့်အခမ်းအနားကိုဆရာတို့ UNFC ရောဒီမြောက်ပိုင်းအဖွဲ့တွေရောဖိတ်မယ်ဆိုပြီးတော့သိရလို့ပါဆရာ။ဆရာတို့ကိုဖိတ်ကြားမှုရှိပြီလားလို့အဲ့ဒါလေးသိချင်လို့ဆရာ
။လောလောဆယ်ကြီးတော့ကျွန်တော်တို့ဒီပါတရားဝင်ဖိတ်ကြားမရောက်သေးဘူးဆရာ
။တကယ်လို့ဒီဖိတ်ကြားခဲ့မယ်ဆိုရင်တော့ဆရာတို့ဒီ UNFC အဖွဲ့ဝင်တွေနဲ့တက်ဖို့အစီအစဉ်ရှိတာခင်ဗျ။အ
ဲ့ဒါတော့ကျွန်တော်တို့အဖွဲ့တွင်းမှာဖိတ်ကြားရပြီးမှဆွေးနွေးရမယ်ကိစ္စဖြစ်တယ်ဗျ။လောလောဆယ်တော့ဘာမှမပြောနိုင်သေးပါဘူးသိချင်။
အခုဟာက NCA ကလက်မှတ်ထိုးတာနှစ်နှစ်ပြည့်သွားပြီပေါ့နော်ဒီနှစ်နှစ်အတိုင်းအတာအတွင်းမှာဒီထိုးထားတဲ့အဖွဲ့တွေနဲ့ဒီအစိုးရကြားငြိမ်းချမ်းအခြေအနေတွေပေါ့ဆရာဘယ်လိုသုံးသပ်လို့ရမလဲဗျ
ဒီလိုရှိပါလေဗျအဓိကတော့ဒီနှစ်နှစ်ပြည့်တဲ့အချိန်မှာကျွန်တော်တို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့လက်ရှိအနေအထားကိုကြည့်လိုက်တဲ့အခါမှာသူတို့ကအဲ့ဒီ NCA အကောင့်တွေဖော်မှုဖြစ်စဉ်မှာပေါ့နော်အခက်အခဲတွေရှိနေတာကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့အစိုးရရောဒီလက်မဲ့ရေးထိုးရတဲ့အဖွဲ့တွေရောပေါ့နော်ပြန်လည်သုံးသပ်မယ်ဆိုပြီးတော့မှအဲ့အရာတွေကိုတို့တင်နေတာတွေ့တယ်ကျွန်တော်တို့ဆိုရင် GIGM စီဝေးခေါ်နေတာကိုကျွန်တော်တို့ကြားသိရတယ်ဆိုတော့ GIGM စီဝေးမှာတို့အဲ့ဒီ NCA County ဖော်မှုနဲ့ပတ်သက်ပြီးတော့မှပြန်လည်သုံးသပ်ကြမယ်ဆိုပြီးတော့အဲ့လိုမြင်နေရတာပေါ့ဒါကတော့ကျွန်တော်တို့ကရှင်းရှင်းလင်းလင်းမြင်မိတာကိစ္စဖြစ်တယ်တခြားကိစ္စနဲ့ကျွန်တော်တို့ဒီ NCA စာချုပ်လုပ်ကြတဲ့နေ NCA စာချုပ်ဆိုတာအားလုံးပါဝင်ပြီးတော့မှကျွန်တော်တို့အတူတူကလှုပ်ရမယ့်အလုပ်ဖြစ်တယ်။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းဒေသနဲ့ကတော်လိုင်းအဖွဲ့ကြီး16ဖွဲ့ပါဝင်ပြီးတော့မှကျွန်တော် NCCD နည်းနည်းလှုပ်ခဲ့တာဖြစ်တယ်။ NCCD အဖွဲ့မှာ16ဖွဲ့ပါပြီးတော့မှကျန်တဲ့မပါတဲ့9ဖွဲ့ကျန်တယ်21ဖွဲ့မှာ။အဲ့ဒီ9ဖွဲ့တလုံးကပါကျွန်တော်တို့ကပါဝင်စီခြင်းနဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့လှုပ်ခဲ့တာဖြစ်တယ်။ဆို NCA စာချုပ်ပြီးတဲ့ချိန်မှာအားလုံးပါဝင်မှုကိုဦးသိန်းစိုးကလက်မခံဘူး။ဆိုတော့စာချုပ်ရဲ့အနှစ်သာရကအဲ့ဒီမှာပြတ်ပြေသွားတယ်။အလုပ်ပါဝင်မှုကိုလက်မခံရင် NCA ဟာအထမမြောက်ဘူးဆိုတဲ့အဓိပ္ပာယ်ပဲ။တနိုင်ငံလုံးအပြစ်ခတ်ရေးစီရင်သဘောတူစာချုပ်ဆိုတာတနိုင်ငံလုံးအပြစ်ခတ်ရေးစီရမယ်။ကျွန်တော်တို့တိုင်းပြည်နှစ်ပေါင်း80ပြည်တွင်းစစ်ထဲမှာဦးသိန်းစိန်ရဲ့စိုးရမတက်လာခင်2010မတိုင်ခင်အထိကိုကျွန်တော်တို့တိုင်းပြည်မှာကွက်ကြားအပြစ်ခတ်ရေးစီရင်တွေရှိတယ်။မြောက်ပိုင်းကိုငြိမ်းအောင်လှုပ်ထားပြီးတော့တောင်ပိုင်းကိုနော်အမြင့်ပြတ်ချေမှုန်းနဲ့အခုတောင်ပိုင်းကိုနေပြီးတော့ငြိမ်းအောင်လှုပ်ထားပြီးတော့မှမြောက်ပိုင်းကိုချေမှုန်းတဲ့ပုံစံလုပ်တယ်။ဒီလိုတန်တရားတွေလေနေတဲ့အတွက်ကျွန်တော်တို့အဲ့ဒီသိုးချိုးတန်တရားကလုံမြောက်ဖို့တနိုင်ငံလုံးအပြစ်ခတ်ရေးစီးရီးကိုလုပ်ရမယ်ဆိုပြီးတော့အဲ့ဒီရွေတက်နဲ့ကျွန်တော်တို့ NCA လို့နာမည်ပေးခဲ့တာဖြစ်တယ်။ဆို NCA ကိုလက်မှတ်ရေးထိုးကြတဲ့အခါမှာအဖွဲ့ရှိဖွဲ့ပဲလက်မှတ်ထိုးတဲ့အခါကျတော့ NCA အထမမြောက်ဘူး NCA မမြောက်ဘူး။အားလုံးပါဝင်မှုမရှိတဲ့အတွက်လည်း NCA မမြောက်ဘူး။ဆိုအားလုံး NCA ကိုအဲ့ဒီ NCA အထမမြောက်တဲ့ NCA စာချုပ်ကိုအကောင့်ထဲခေါ်တဲ့အခါမှာအဲ့ဒီအခက်အခဲဖြစ်နေရခြင်းဖြစ်တယ်လို့ကျွန်တော်တို့ရိုးရိုးရှင်းရှင်းလေးမြင်ပါတယ်။
ကျတော့ UNFC အဖွဲ့ဝင်တွေကလည်းဒီ NCA စာချုပ်လက်မှတ်ရေးထိုးဖို့အတွက်ညှိနှိုင်းဆွေးနွေးနေကြတာရှိတယ်ဆိုတော့လက်ရှိအချိန်မှာဘယ်လိုညှိနှိုင်းတာတွေရှိလဲဘယ်အချက်တွေကိုညှိနှိုင်းနေရလဲကျွန်တော်တို့သိထားတာကတော့အချက်၈ချက်ညှိနှိုင်းနေရရှိတယ်လို့သိရတယ်ဆရာအဲ့ဒီအချိန်တွေရောဘယ်လိုရှိနေလဲဗျဟု
တ်ကဲ့ကျွန်တော်တို့ကဒီ NCA ဟာเนาะဒီမပြည့်မစုံဘဲနဲ့လုပ်သွားတဲ့ခါကျတော့အားလုံးပါဝင်မှုလည်းမရှိဘဲနဲ့လက်မှတ်ရေးထိုးကြတဲ့ခါကျတော့ကျွန်တော်တို့ NCA မှာအားနည်းချက်တွေရှိနေတယ်အဲ့ NCA ရဲ့အားနည်းချက်တွေကိုကျွန်တော်တို့ကပြန်ပြီးတော့မှအားသာချက်ပြောက်ခိုင်မအောင်ကျွန်တော်တို့ကလုပ်ဖို့ရည်ရွယ်ချက်နဲ့အစိုးပြုချက်၉ချက်လုပ်တယ်ကျွန်တော်တို့เนาะအစိုးပြုချက်၉ချက် NAD ဆိုရသေးတက်လာကြတဲ့အနေနဲ့ကျွန်တော်တို့ကဆွေးနွေးနေတာ15လကျော်ရှိပြီအဲ့ဒီအစိုးပြုချက်၉ချက်က NDA လက်မှတ်ရေးထိုးရေးလမ်းကြောင်းပဲဖြစ်တယ်ဒါပေမဲ့ NCA ကိုပုံမခိုင်မအောင်လုပ်ရမယ်ဆိုပြီးတော့အချက်၈ချက်ကိုကျွန်တော်တို့ကဆွဲထုတ်ပြီးမှဆွေးနွေးနေတာဖြစ်တယ်အဲ့ဒီဆွေးနွေးနေတဲ့အချက်ချက်မှာအချက်၈ချက်တွေကတက်ကနေ၄ချက်ကဆွေးနွေးမှုပြီးပြတ်ထားတဲ့အနေအထားမှာရှိပါတယ်ကျန်တဲ့ကျွန်တော်တို့အချက်၄ချက်ကထက်ဆွေးနွေးကြရတယ်ကျန်နေသေးတယ်။ဒီကျန်နေသေးတဲ့အချက်မှာအဓိကတော့ဒီတက်မတော်ရဲ့မူဝါဒသဘောထားတင်းမာမှုကြောင့်ပဲအဖို့ထစ်ခံနေတာဖြစ်ပါတယ်။ဆိုအဲ့ဒါကိုကျွန်တော်တို့ကအကြေလေးပြန်ညှိဖို့အတွက်ကကြတော့ဟိုတက်မတော်ရဲ့မူဝါဒပေါ့နော်အပြောင်းလဲမရှိဘူးဖြေလျှော့မှုမရှိဘူးဆိုလို့ရှိရင်ဒါကလည်းပဲအခက်အခဲဖြစ်နိုင်တယ်အများကြီးရှိနေသေးတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
။ဟုတ်ကဲ့ပါဆရာဦးထွန်းစောအခုလိုဖြေပေးတဲ့အတွက် RFI ကကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါဆရာ။